နိုင်ငံမျိုးမှာတိုက်ခိုက်ခံရတဲ့ပတ်သက်လို့အကြမ်းဖက်သမားတွေအနေနဲ့အရှုံးနဲ့ရင်ဆိုင်ကြရမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောကြားလိုက်တဲ့အကြောင်းဒေါ်လာလာတန်းကဆက်ပြီးတော့တင်ပြမှာပါရှင်
။လန်ဒန်မြို့တော်လေးမှာဗုဒ္ဓရှင်မလ12ရက်နေ့နေကင်းနှစ်နာရီကျော်ကဝက်စ်မင်နစ္စတာတရားပေါ်မှာအချူဒီမော်တော်ကားမောင်းနှင်လာသူတဦးရဲ့တိုက်ခိုက်မှုကြောင့်တိုက်ခိုက်သူပါဝင်လူ၄ဦးသေဆုံးခဲ့ပြီးတခြားလူ၂၀ခန့်လည်းဒဏ်ရာရရှိခဲ့တဲ့ဖြစ်ရပ်ကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ရဖြစ်ဗြိတိန်အစိုးရကသတ်မှတ်ပြီးစုံစမ်းစစ်ဆေးနေတာဖြစ်ပါလေ။အဲ့ဒီတိုက်ခိုက်ချိန်တွင်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာအောက်လွတ်တော်စီဝေးခမတ်ဖက်ရှိနေပြည်တော်အဆောင်မှရောက်ရှိနေတာဖြစ်ပါလေ။တနတ်တန်တွေကြားရတော့သူ့ရဲ့တက်တော်ဆောင်တွေကဝင်ကြီးချုပ်ကိုဘေးကင်းရာကိုခေါ်ဆောင်သွားခဲ့တာဖြစ်ပါလေ။ဒီအကြောင်းဖြစ်မှုနဲ့ပတ်သက်လို့ဝင်ကြီးချုပ်ထရီဇာမေကနံပါတ်10ဒေါင်းလင်းသူ့အင်တော်ရှိမှာနိုင်ငံကိုစိတ်ခံစားမှုအဖြစ်နဲ့မိကွန်းပြောကြားခဲ့ပါလေ
Following the sick and depraved terrorist attack on the streets of our capital this afternoon. The full details of exactly what happened are still emerging. But having been updated by
ကျွန်တော်မျိုးတော်ရဲ့လမ်းမတွေပေါ်မှာစစ်ဆုပ်ရွှေရှားပွဲအားကောင်းလာတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ရမှာအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ပြသရှိပါလေဒါပေမဲ့ရဲနဲ့လုံခြုံရေးတာဝန်ခံတွေကကျမကိုအစီရင်ခံချက်အရကျမအတိအပြုပြောကြားနိုင်တဲ့အချက်ကတော့ဒီဆက်ဆုပ်ရွှေရှားပွဲအကောင်းနဲ့ဖြစ်ရစတင်ခဲ့တာကဒီတိုက်ခိုက်သူဟာဝက်စ်မင်နစ္စတာတရားပေါ်မှာဒဏ်သွားလမ်းလာတွေကိုသူမောင်းလာတဲ့ကားနဲ့ဝင်တိုက်ခဲ့ရမှာလူဦးတည်ဆုံးခဲ့ပါလေရဲအရာရှိ၃ဦးပါဝင်တခြားလူအများအပြားလည်းဒဏ်ရာရရှိသွားပါလေဒါကင်ဆောင်လာတဲ့အဲ့ဒီတိုက်ခိုက်သူဟာသတ္တဝင်းဘက်ကိုအတင်းမောင်းရင်ရာကသူကိုကျမတို့ရဲ့လူ့ကျုံရေးနဲ့ကျမတို့ရဲ့ဒီမိုကရေစီအဆောက်အုံတွေကိုဆောက်ရှောက်ပေးနေတဲ့ရဲရာရှိတွေကတားခဲ့တာဖြစ်ပါလေ။စိတ်တိကျစရာကောင်းတာကတော့ရဲရာရှိတူတည်ဆုံးခဲ့ပါလေ။အကြမ်းဖက်သမားလေးတနက်နေ့ပြစ်ဒဏ်ခံခဲ့ရပါလေလို့ဝူကြီးချုပ်ထရီဆာမီကပြောသွားတာဖြစ်ပါလေ။ဒါအပြင်သူ့နိုင်ငံမှာအကြမ်းဖက်မှုသတိပေးအစ်င့်ဟာဆိုရင်ရစဉ်အခြေအနေမှာသတ်မှတ်ထားရဖြစ်ပြီးဒါကိုလည်းဆက်ပြောင်းလဲသွားမှာမဟုတ်ဘူးလို့လည်းဝင်ကြီးချုပ်ထရီဇာမေကပြောသွားပါလေ။ဒါအပြင်ဆုံးတန်ရာရရှိခဲ့သူတွေနဲ့ပတ်သက်လို့လည်းသူက
Our thoughts and prayers go out to all who have been affected, to the victims themselves.
ကျမတို့ရဲ့ဝင်းရဲ့ချီးကွယ်မှုတွေစုတောင်းမေတ္တာပို့သမှုတွေကိုဒီဖြစ်ရမှာတည်ဆုံးတန်ရာရကြသူတွေနဲ့သူရဲ့မိသားစုမိတ်ဆွေတွေဟာပြေပို့ပါလေ။အင်္ဂအထွဲ့လက်ဖွေရန်နှုတ်ဆက်ခဲ့ကြတဲ့သူတို့တွေကတော့ခုတော့အင်္ဂူပြန်နိုင်ကြတော့မှမဟုတ်ပါဘူးလို့ဝန်ကြီးချုပ်ထရီဇာမေကပြောသွားတာဖြစ်ပါလေ။ဒါအပြင်တိုက်ခိုက်မှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ရဲအရာရှိတွေနဲ့ပတ်သက်လို့လေသူက
For those of us who were in Parliament at the time of this attack, these events provide a particular reminder.of the exceptional bravery of our police and security services who risk their lives to keep us safe.
တိုင်းမှုအချိန်တွေမှာသူတော်မှာရောက်နေကြသူတွေနေနဲ့ဒီလိုမျိုးဖြစ်ရတွေဟာကျမတို့ရဲ့လုံခြုံရေးကိုအသက်ပြီးဆောက်ရှောက်တဲ့ရဲတွေရဲ့ထူးခြားတဲ့တပ်တီကိုအမှတ်ရစေတာဖြစ်ပါလေ။သူတို့ကအသက်ပြီးပြီးကျမတို့ကိုကာကွယ်ဆောက်ရှောက်ခဲ့ကြတာပါ။သူတို့တွေဟာအန်ရဲကိုရင်ဆိုင်ရာမှာတခြားလူတွေကိုပုံရှောင်ဖို့ပြောရင်အန်ဒီယိုပြည်ပြည်ရင်ဆိုင်ခဲ့ကြသူတွေပါ။ဒါကြောင့်ကျမတို့နိုင်ငံကိုစားသူတို့ကိုကျမဂုဏ်ယူချောင်းပြောကြားလိုပါလေ။သူတို့ရဲ့အရေးပေါ်အကူအညီတွေကိုပေးပြကြတာတွေကြောင့်ပြည်သူလူထုရဲ့လုံခြုံမှုကိုအမခံချက်ပေးနိုင်ပြီးကျမတို့နိုင်ငံရဲ့မြို့တော်လုံခြုံရေးကိုလည်းဆောက်ရှောက်ပေးတယ်လို့ဒီပါ။ဒီကနေ့တိုက်ခိုက်မှုမှာသူတို့ထဲကရဲတအုပ်အသက်ဆုံးရှုံးခဲ့ပါလေ။ဒါကိုကြည့်ချင်းအဖြစ်အရေးကြုံတိုင်းတုံ့ပြန်ဆောင်ရွက်နိုင်တဲ့သူရဲ့စိတ်ဓာတ်ကိုမချီးကျူးပဲနေနိုင်ဘူးလို့ဝင်ကြီးချုပ်ကပြောသွားတာဖြစ်ပါလေ။ဒါအပြင်ခုလိုအောက်လွတ်တော်ရှိရာဝက်စ်မင်နစ္စတာနေရာကိုအချမ်းဖက်ဓမ္မရွေးချယ်ရခြင်းနဲ့ပတ်သက်လို့လေသူက
The location of this attack was no accident. The terrorists chose to strike at the heart of our capital city.where people of all nationalities
တက်ခိုက်မှုနေရာရွေးတာကတော့တမင်ရွေးတာဖြစ်ပါလေအချမ်းဖက်သမားကကျမတို့ရဲ့မြို့အလယ်မှာလူစီကားရနေရာကိုရွေးခဲ့တာပါဒီနေရာမှာလူမျိုးပေါင်းစုံရင်ကျေးမှုပေါင်းစုံကလူတွေရောက်လာပြီးလွတ်လပ်မှုဒီမိုကရေစီနဲ့လက်စွာထုတ်ဖော်ပြောဆိုခွင့်ကိုလက်တွေ့ခံစားကြရတာပါ Westminster Landry ဟာကမ္ဘာပေါ်မှာရှေးကျဆုံးစွတ်တော်ယက်တီယာနေရာဖြစ်သလိုကမ္ဘာစုဆုံးတောင်းတွေကနေတက်တင်ထက်တဲ့လှမှုကိုကပီးထိုးတဲ့နေရာတွေလည်းဖြစ်ပါလေ။စွတ်တော်ကကိုစားပြုတဲ့ဒီမိုကရေစီလွတ်လပ်မှုလူ့အခွင့်အရေးတရားဥပဒေစိုးမိုးရေးဟာကမ္ဘာတစ်ဖက်ရှိလွတ်လပ်မှုကိုမျက်နှာသူတွေလေးစားကြတဲ့ကြားပိုင်ခွင့်ကိုကိုစားပြုတာပါ။ဒါကြောင့်ဒီစန်တန်ဘိုးတွေကိုလက်မခံတဲ့လူတွေကကြိမ်းမာထားကြတာပါ။ကျမဒီကနေ့ရှင်းရှင်းပြောလိုတာကတော့ကျမပြောရမယ့်အကြောင်းလေးရှိတာကတော့ဒီစန်တန်ဘိုးတွေကိုအကျန်းဖက်မှုနဲ့အကြောက်တရားနဲ့ခြေဖက်မှုကြိုးစားမှုမှန်သမျှဟာအရှုံးနဲ့ညီကုန်းချုပ်မှာပါလို့ဝန်ကြီးချုပ်ထရီဇာမေးကပြောသွားတာဖြစ်ပါလေ။ဝန်ကြီးချုပ်ထရီဇာမေးအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီတိုက်ခိုက်မှုအကြောင်းကိုတယ်လီဖုန်းနဲ့ဆက်စကားပြောခဲ့ပြီးအမေရိကန်ဒီနေ့ဒီချမ်းဖက်မှုကိုစုံစမ်းစစ်ဆေးရမှာအပြည့်အဝပူပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအင်ဂျူရောပြောခဲ့ရပုဂ္ဂိုလ်ရှွန်စပိုက်ဆာကပြောခဲ့ပါတယ
်။ We obviously condemn today's attack in Westminster which the United Kingdom is treating as an act of
terror. Westminster မှာဒီကနေ့ဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကိုအမေရိကန်ပြည်ထောင်စုကပြတ်တက်သားသားတစ်ပင်ရှုံချပါတယ်။ဒီတိုက်ခိုက်မှုကိုဗြိတိန်အစိုးရကအချမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ပြီးစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုအများဆုံးတုံ့ပြန်နိုင်ခဲ့တဲ့ဗြိတိန်ရဲနဲ့အနီးမှာရှိတဲ့အရေးပေါ်ကူညီပေးခဲ့ကြသူတွေကိုကျွန်တော်တို့ချီးကျူးပါတယ်။တေဆုံးဒဏ်ရာရခဲ့ကြသူတွေအတွက်လည်းဝမ်းနည်းကြောင်းပြောကြားလိုပါတယ်။ဒီတိုက်ခိုက်မှုကိုတုံ့ပြန်ရမှာနဲ့အကြမ်းဖက်မှုကိုကျူးလွန်ကြသူတွေကိုဥပဒေအရအရေးယူဖို့ကြိုးပမ်းရမှာအမေရိကန်ပြည်ထောင်စုကဗြိတိန်အစိုးရနဲ့အပြည့်အဝပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်သမ္မတဖရန်ဆွာအော်လွန်ကဗြိတိန်နဲ့တွေ့ဆီခိုင်မာမှုရှိတဲ့အကြောင်းပြောကြားခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကဲလ်ကလည်းဒီတိုက်ခိုက်မှုကြောင့်တုံ့လုံချောက်ချားရပြီးအကြမ်းဖက်မှုတိုက်ဖြည့်ရေးမှာဗြိတိန်ရဲ့အတူရပ်တည်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်။